ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကော်ဖီအနန်ဒီကနေ့စနေနေ့မနက်စောပိုင်းမှာဆွစ်ဇာလန်နိုင်ငံဘန်မျိုးကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။သူကွယ်လွန်ချိန်မှာဇနီးနာနီနဲ့သားသမီးတွေဖြစ်ကြတဲ့အမ်မာကိုဂျိုနဲ့နီနာတို့ကအနားမှာရှိနေခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်80ရွယ်ရှိပြီးဖြစ်တဲ့ကော်ဖီအနန်ဟာ1938ခုနှစ်မှာဂါနာနိုင်ငံမှာမွေးဖွားခဲ့ပြီး1998ခုနှစ်ကနေ2006ခုနှစ်ဒီကုလသမဂ္ဂရဲ့9ရောက်မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူပါသူဟာ2000ခုနှစ်ငင်းငယ်ရင်းလိုပဲဆူရှင်လည်းဖြစ်ပြီးတော့သူ့ရဲ့ငင်းငယ်ရင်းနဲ့တင်းနေရေးဆောင်ရွက်မှုတွေကြောင့်ကဘာကအလေးစားသူဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်တာဝန်ထမ်းဆောင်ပြီးမှမစ္စတာအာနန်ဟာကော်ဖီအာနန်ဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်နေရောတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာတည်ထောင်ထားတဲ့ The Elders အဖွဲ့ဥက္ကဋ္ဌဖြစ်နေကဘာငင်းငယ်ရေးအတွက်ဆောင်ရွက်ခဲ့ပါသေးတယ်ကော်ဖီအာနန်အခုလိုဆုံးမသွားတာကြောင့်လေးစားဖို့ကောင်းတဲ့အနော်မြင်ရှိသူတူဆုံးရှုံးတာဖြစ်တယ်လို့ခုလလက်အောက်ခံဒီ IOM နိုင်ငံကရှေ့တောင်းချီချနေထိုင်နေတဲ့ဆရာအဖွဲ့ကလည်းပြောပါတယ်မစ္စတာအာနန်ဟာ2016စက်တင်ဘာလမှာဖွဲ့စည်းလိုက်တဲ့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဦးဆောင်ဦးရွေးပြုသူလည်းဖြစ်ပါတယ်